ရန်ကုန်ပြည်သူ့ဆေးရုံကြီးနဲ့ရန်ကုန်ထွေထွေရောဂါကူးဆေးရုံတည်ကြီးတွေမှာ H1N1 ပိုးကူးစက်ခံထားရသူ၃ဦးကိုဆေးကူတာပေးနေကြောင်းချင်းပြည်နယ်မတူပီမြို့မှာရောဂါပိုးတွေ့ထားသူ၁၀ဦးရှိခဲ့ပြီး၁ဦးသေဆုံးခဲ့ကြောင်းကျန်းမာရေးဝန်ကြီးဌာနကမနေ့ကသတင်းထုတ်ပြန်ခဲ့တဲ့နောက်ဒီကနေ့မှာပဲရန်ကုန်ဆေးရုံကြီးကိုထပ်မံပြီးရောက်ရှိလာပြီးဆေးကူတာခံယူနေတဲ့ H1N1 လူနာ၂ဦးကွယ်လွန်သွားခဲ့တာလဲသတင်းကြားပါတယ်သူတို့ဟာဖျားပြီးအသက်ရှူကျက်လို့ရန်ကုန်ဆေးရုံကြီးကိုလာရောက်ကူတာရင်းနဲ့သေဆုံးခဲ့တာပါဒီရာသီတုပ်ကွေးဟာနှစ်စဉ်ဖြစ်ပွားလေးရှိတဲ့ရောဂါတစ်ခုဖြစ်လို့ဝင်ကြီးဌာနကထုတ်ပြန်တဲ့ရောဂါကာကွယ်ရေးနှိုးဆော်ချက်တွေကိုပြည်သူတွေအနေနဲ့လိုက်နာဆောင်ရွက်ခြင်းအပြင်ကြိုတင်ကာကွယ်ကူတာနိုင်မှာဖြစ်ပြီးတော့အထူးစိုးရင်ကြောင်းကြစေရမလိုဘူးလို့ကျန်းမာရေးဝင်ကြီးဌာနကကြေညာချက်ထုတ်ပြန်ထားပါတယ်ဒါပေမဲ့ပြည်သူတွေကြားမှာတော့စိုးရင်ပူပန်မှုတွေကရှိနေဆဲဖြစ်ပါတယ်ရွှေဘုံမြို့မှာနေထိုင်တဲ့မတ်နီနွယ်မင်းက
ဆိုရင်လည်းရန်ကုန်မှာဆိုပေမဲ့လေတည်းကနေကူးတဲ့ယောဂါဆိုတော့ဒါခဏလေးနဲ့နေဘက်ကိုရောက်လာနိုင်တယ်လေခါတိုင်းနဲ့တရားကြတော့လေကျွန်တော်တအိမ်လုံးကပေါ့နော်တုတ်ဝေးကဝေးစီနှစ်တိုင်းနှစ်တိုင်းထိုးကြတာဒီနေ့ကြတော့မှဟိုကဒေါက်တာတယောက်ရဲ့ခေါင်းပြောပွဲကိုကြည့်ပြီးတော့မှဒီတုတ်ဝေးကအကောင်ဝေးစီတွေကတကယ်တော့မထိုးလဲဘာမှမဖြစ်ဘူးဆိုတဲ့ဟာဟိုနားယောင်သွားတယ်ပေါ့နော်နားယောင်သွားပြီးတော့အိမ်ဘာဟုတ်သားပဲနှစ်တိုင်းနှစ်တိုင်းကြီးငါတို့တစ်နှစ်တစ်မျိုးကြီးထိုးဘာလို့ထိုးနေတော့မှလဲပေါ့နော်အဲ့တော့စိတ်ကပူရေစိုးရိမ်နာတအားကိုကျွန်တော်ကအစလေးကမှဥစ္စာယောဂိုင်းနဲ့ပတ်သက်ယောဂပူနဲ့ပတ်သက်အပြီးတောက်တာဆိုတော့တော်တော်ကိုကြောက်တယ်တွေ့နေရတာတောက်ဆရာမလို့လို့တချို့ကလည်းပြောတယ်တောက်ဆရာမလို့ဆိုပေမဲ့လည်းဖြစ်လေနိုင်ဘူးလေနော်ကိုယ်ကံအားပေါ်မူပြီးပြီးတော့တယောက်နဲ့တယောက်နဲ့တူမှမဟုတ်ဘူး
ဒီယောဂမဖြစ်အောင်ကြိုတင်ကာကွယ်ရေးနဲ့ပတ်သက်ပြီးအေးအေးမမိအောင်နေဖို့နွေ့နွေ့ထွေးထွေးနေဖို့လူစုလူဝေးတွေရှောင်ရှားဖို့မကြခဏလက်ဆေးဖို့နှာစီးချောင်းဆိုးရင်လက်ကင်ဘဝသုံးဖို့နှာခေါင်းစီး max တွေတက်ဆင်ဖို့တွေကိုကျန်းမာရေးဌာနကသတိပေးချက်တွေထုတ်ပြန်ထားပါတယ်။အခုလက်တလောဖြစ်ပွားနေတဲ့ဒီ H1N1 တုတ်ကွေးယောဂါနဲ့ပတ်သက်ပြီးရန်ကုန်မြို့ကမက်နေညိုလက်ကသူ့ရဲ့စိုးရိမ်ပူပန်မှုကိုအခုလိုပြောပြပါတယ်။
ကျွန်မအိမ်မှာကျွန်မတို့ကိုယ်တိုင်လည်းဒီလိုပဲဟိုရှူရှဲရှူရှဲတော့ဖြစ်နေကြတာပဲဟိုမနေ့ဖြားမလားညဖြားမလားနှာခေါင်းဖြားလိုက်လေချောင်းဖြားလိုက်ပေါ့နော်အဲ့လိုဖြစ်တိုင်းตาကြီးနေအောင်စလုံးနဲ့အဲ့လိုမျိုးဖြစ်တော့ကျွန်မဘာပြောလဲဆိုတော့အဲ့အရာကြီးဖြစ်နေတယ်ตาကြီးဆိုကြောင်းသွားတယ်တညင်ကိုသွားတယ်ตาကြီး max ဆိုဝယ်ွားလူထူထူလည်းမသွားနဲ့ခုနေ့ကဆိုမိုးရီတအားရလို့ကျွန်မအငယ်လေးကအဲ့ရမနှိုးကျင်တာနဲ့ရောဘာလို့ဆိုကျွန်မကြောင်းမလွတ်ဘူးဒီရက်ထဲမှာကြောင်းမသွားလို့ဘာမှမဖြစ်ဘူးဘာလို့ဆိုလူများရဲ့နေရာမှာဒီပြဿနာကြီးဖြစ်တတ်တယ်လို့သူကပြောထားတဲ့အခါကျတော့တတိထားပြီးတော့အဲ့လိုနေရာတွေရှောင်ပါတယ်ကျွန်မတို့ကကြိုတင်ကာကွယ်ခြင်းကိုပဲလုပ်နိုင်မယ်နောက်တစ်ခုကကလေးတွေကိုကျွန်မတတိပေးထားတာကတော့နှစ်ရက်ထက်ဟိုမဖျားနဲ့ဟိုစဖတ်ပြီးတော့အဲ့လိုပဲရှောင်လို့ရတာပေါ့ကျွန်တော်တို့အနီးနားမှာတော့တရားမှတော့မရှိသေးပါဘူ
းဒီတုတ်ဝေးယောဂါဟာ H1N1 virus ပိုးကြောင့်ဖြစ်ပွားတဲ့ပြီးယောဂါရှိသူကတဆင့်နှာခြေချင်းချောင်းဆိုးချင်းတွေကတဆင့်ကူးစက်တတ်ပါတယ်ဒါအပြင်ချွဲတလိပ်တွေနှာရည်တွေကလည်းတဆင့်ကူးစက်တတ်ပါတယ်ဝတ်တုတ်ကွေးလို့ဆိုလို့ဝတ်သားစားခြင်းကနေတဆင့်ကူးစက်နိုင်တာမဟုတ်ဘူးလို့လည်းသိရပါတယ်။အခုလက်ရှိမြန်မာနိုင်ငံမှာဖြစ်ပွားနေတဲ့ H1N1 virus ပိုးနဲ့ပတ်သက်ပြီးရန်ကုန်မြို့ကဒေါက်တာဝင်းထွန်းပြောပြတာက
အဓိကဝက်ကနေလူကိုကူးတာတဲ့ဆိုင်လူချင်းပဲကူးတာပဲကျွန်တော်တို့ကတွေ့ရတယ်။အဲ့ဒါကြောင့်မို့သူ့ကိုကျွန်တော်တို့က seasonal flu ပေါ့နော်။ရာသီပေါ်တုတ်ကွေးဖြစ်နေပဲကျွန်တော်တို့စဉ်းစားတယ်။အဲ့ဒါက H1N1 နဲ့ပုံမှန်ဖြစ်နေတဲ့ဒီတုတ်ကွေးနဲ့ကျွန်တော်တို့အတူတူဆိုတာဒီပိုးနှစ်ခုကြောင့်ပေါ့နော်ဖြစ်လေရှိတယ်။အဲ့မှာကျွန်တော်တို့ကဘာနဲ့တိုင်းတာမလဲဆိုတဲ့အခါကျတော့เนาะသူတို့ဘယ်လောက်ထိ outbreak ဖြစ်တယ်ဆိုတာဘယ်လောက်ထိများတယ်လဲဆိုတဲ့ဥစ္စာကိုမူတည်ပြီးတော့ကျွန်တော်တို့ကပြောရမှာပေါ့เนาะအခုကတော့ကျွန်တော်တို့ဒီချင်းပြည်နယ်မှာလည်းတွေ့ရဆိုတဲ့အခါနေရအနှံ့လို့ပြောရမလို့လို့ပေါ့ဖြစ်နေတာပေါ့เนาะအခုလောဆယ်မှာတော့ဒီဥစ္စာကိုကျွန်တော်တို့က outbreak လို့ပြောတော့မတည်ကြသေးဘူးပေါ့เนาะအဲ့အခုကတော့ကူးစက်မှုနှုန်းကိုကျွန်တော်တို့ကကြည့်ရမယ်နောက်တစ်ခုကတော့ကျွန်တော်တို့တည်တဲ့နှုန်းပေါ့เนาะ crew fidelity rate အဲ့နဲ့တွေ့ရမယ်ဆိုလို့ရှိရင်လည်းဒီကောင်အဲ့လောက်အများကြီးမရှိဘူးပေါ့เนาะသူကဟို 0.1 ကနေ 0.2 ထိပဲ less than ကျော်လဲ 0.1% တော့ခေါ်ရဲဆိုတဲ့အခါကျတော့သူကဖြစ်တာများရင်ခဲ့ရင်တော့တိတ်နှုံးကတော့နည်းတယ်တိတ်နိုင်တဲ့လူတွေကလည်းကိုယ်ကအနည်းပြီးတော့ virus ကိုပထမဝင်လာတဲ့အချိန်မှာနောက်ကနေပြီးပက်တီးယားပိုးဝင်လို့ပြင်းထန်တဲ့ကျွန်တော်တို့အဆုတ်ရောင်နမူနီးယားရောဂါနဲ့ဆုံးကြတာပါတကယ်လို့အဲ့လိုတည်ဆုံးမှုနှုံးများနိုင်တဲ့အုပ်စုကလည်းအသက်အရန်ကြီးတဲ့ဟိုအိုမင်းနေတဲ့ပုံပုံတွေအရန်ငယ်တဲ့ကလေးတွေနောက်တစ်ခုကခုခံချိုးကျနေတဲ့ဟို HIV လို့နောက်တခြားသောကင်ဆာရောဂါနောက်ကြောက်ကတ်မကောင်းတဲ့လူတွေအဲ့လိုမျိုးလူတွေမှာပဲကျွန်တော်ထိခိုက်မှုကများတယ်အဲ့ခါကျတော့သူကအများဆုံးရှိရင်တည်နေတဲ့နှုန်းကတိတ်ရကိုင်းတော့တော့ပဲရှိတယ်အရင်ကြီးမကြောက်ဘူးမစိုးရင်ဘူးလည်းလူပါ
ဒီ H1N1 တုတ်ကွေးယောဂါဟာတာမန်ယာတီတုတ်ကွေးတွေကပြင်းထန်တုတ်ကွေးမျိုးစားဖြစ်ပေမဲ့ ကြက်ငှက်တုပ်ကွေး H5N1 H7N1 တို့လိုယောဂမပြင်းထန်ဘူးလို့လည်းသိရပါဗျ။ဒီ H1N1 ယောဂကို1918ခုနှစ်လောက်ကမက္ကဆီကိုနိုင်ငံမှာစတင်ပြီးတွေ့ရှိခဲ့တာပါ။ရိုးရိုးတုပ်ကွေး flu virus ကနေမျိုးရိုးဗီဇပြောင်းလဲမှုတွေဖြစ်ခဲ့တာဖြစ်ပြီးတော့အမျိုးအစားများစွာရှိတယ်လို့လည်းဆိုပါတယ်။ဒီယောဂဟာရာစုနှစ်အလိုက်ဖြစ်ပွားတဲ့ပြီး2009ခုနှစ်မှာမြန်မာနိုင်ငံမှာအပြင်းထန်ဖြစ်ပွားခဲ့ပူပါတယ်။လက်ရှိမှာကျန်းမာရေးဝန်ကြီးဌာနအနေနဲ့ကျန်းမာရေးဝန်ထမ်းတွေလိုက်နာရန်အချက်တွေထုတ်ပြန်တာ၊ဆောင်ရန်ရှောင်ရန်အချက်တွေပညာပေးထုတ်ပြန်တာ၊ဆေးရုံတွေမှာအချိန်မီအသက်မဆုံးရှုံးပဲကုသနိုင်ဖို့ကြိုတင်ပြင်ဆင်တာ၊လိုအပ်တဲ့ဆေးဝါးတွေကိုကြိုတင်စုဆောင်းတာတွေ၊နောက်ဆေးရုံတက်ရောက်တဲ့လူနာတွေတဲကတန်တရားလူနာတွေစီကဓာတ်ခွဲနမူနာတွေကိုမြို့သားကျန်းမာရေးဓာတ်ခွဲဌာနကိုပို့ပို့နိုင်ဖို့ပြင်ဆင်ဆောင်ရွက်နေတာတွေလုပ်နေကြောင်းသိရပါတယ်ရှင်။